အေရီတိုင်းပသိန်ခရိုင်ရှိချောင်းသာရှိတောင်ရဲနဲ့သဘုတ်ကံကန်ကြီးတွေမှာရခိုင်ငါးဖန်သမားတွေကိုစစ်ကောင်စီကငါးဖန်ခွင့်ပိတ်ပင်ထားပါတယ်။ဒေသခံတွေကိုငါးဖန်ခွင့်ပိတ်ပင်မဲ့ရခိုင်ဘက်ကစစ်ပြေးဒုက္ခတွေကိုတော့ငါးဖန်ခွင့်မပေးဘူးလို့ရခိုင်ငါးဖန်သမားတွေကပြောပါတယ်။ရခိုင်တောင်ပိုင်းကွာဒေသခံတွေအလုတ်ကင်စာဝန်တွေအခက်ကြုံနေရတဲ့အချိန်တွေရန်ကုန်ကပေးပို့လာတာကိုရနေပြပြပေးပါအောင်ခင်
။ရခိုင်ပြည်နယ်ရဲ့စစ်တပ်နဲ့အာရခတပ်တော်အေရီကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။အထူးသဖြင့်အန်တောင်ကုန်းကွာစားတဲ့ဒေသတွေမှာတိုက်ပွဲတွေပြင်းထန်နေပါတယ်။ရခိုင်တောင်ပိုင်းတောင်ကုန်းနဲ့ကွာဘက်ကဒေသခံတော်တော်များများဟာပြီးခဲ့တဲ့လတွေတည်းကအေရီတိုင်းဘက်အပါအဝင်တခြားဒေသတွေကိုစစ်ပေးလွတ်အောင်တိမ်းရှောင်နေကြပါတယ်။ရေလုံငန်းနဲ့အတံမိုးပန်းကြောင်ပြူကြတဲ့တငါးစဲတော်တော်များများဟာဂွားမျိုးနဲ့နီးစပ်ဆုံးဖြစ်တဲ့ AR တိုင်းဘက်ကိုထွက်ပြေးတိမ်းရှောင်နေကြရတာပါဒါမဲ့သူတို့ကိုစစ်ကောင်စီကငါးဖန်းခွင့်မပြုတာကြောင့်ဝင်ငွေခက်ခဲနေကြပါတယ် AR တိုင်းပသိမ်ခရိုင်အတွင်းမှာရှိတဲ့ချောင်းသာရွှေတောင်ရံနဲ့သဘုတ်ကံကမ်းခြေကြီးရွာတွေမှာဒေသခံငါးဖန်းသမားတွေငါးဖန်းခွင့်ရပိမဲ့ရခိုင်ဘက်ကစစ်ဘေးဒုက္ခသည်တွေကိုတော့ငါးဖန်းခွင့်ပိတ်ထားတယ်လို့ရခိုင်ဒေသခံငါးဖန်းသမားတို့ကပြောပါတယ်
တရားပိုင်းကုန်လောက်ကရှားလိုက်ရတယ်တရားပိုင်းကုန်လောက်ကရှားလိုက်ရပြီးတော့တော့ကျွန်တော်19ရက်လောက်ရှားပြီးတော့ကျွန်တော်တို့အိုက်စာထွက်လာတာပေါ့နော်တော့တိုက်ပွဲဆောင်တွေကိုဟိုနဲ့ပါလာလေးတွေအလုံးမလို့အောင်လို့နှုတ်မိတ်နဲ့လာပြီးကျွန်တော်တို့လာပြောတာပေါ့အဲရကြီးအုပ်ရှင်မှုတွေက
စစ်ဘေးကြောင့်ရခိုင်ဒေသခံငါးဖန်းသမားတွေကိုစစ်ကောင်စီကဘာကြောင့်ငါးဖန်းခွင့်မပေးဆိုတာကိုတိတိကျကျမသိပေမဲ့ငါးဖန်းလေတွေနဲ့အတူရခိုင်ဘက်ကိုစားလက်ရိတ်ခါတွေတင်ဖို့မှစိုးရိမ်တာကြောင့်ဖြစ်နိုင်တယ်လို့ယူဆနေကြပါတယ်
ဘာကြောင့်လဲဆိုတော့ကျွန်တော်ထင်တာကတော့သူတို့အင်းကျွန်တော်တို့ရခိုင်ကိုရခိုင်ပို့လာရရှိတာဟုတ်ရခိုင်ဟိုဘောက်ကိုပေါ့ကျွန်တော်တို့အမှန်ဘောက်ကိုပို့တယ်ပြီးပို့တယ်အဲ့ဒါကပို့ရမှာသူတို့ဒေသခံတွေလောက်ကြတယ်ကဒေသခံတွေလောက်တော့ဒီမှာဖောင်းဖမ်းတာတွေရှိတာရှိရရအဲ့ဒါကျွန်တော်တို့ရုံးတက်နေရတာရှိတယ်အဲ့ကျွန်တော်တို့ဒီစစ်ဆောင်တွေကလောက်မှာစိုးလို့ဆိုပြီးတော့အဲ့ဒီအမြင်တစ်ခုနဲ့ပိတ်ရတော့ကျွန်တော်ထင်တာပဲ
လက်ရှိမှာတော့ AR တိုင်းပသိမ်ခရိုင်တဲကိုထွက်ပြေးတိတ်ဆောင်လာကြတဲ့ထောင်နဲ့ချီးတဲ့ရခိုင်ဒေသခံစစ်ပေးဒုက္ခသည်တွေအနေနဲ့အစားအသောက်အထောက်ပံ့မရကြသလိုငါးဖန်းခွင့်ပိတ်ခံထားတာကြောင့်စာဝန်တွေအခက်ကြုံနေရတယ်လို့ဒုက္ခသည်တွေကပြောပြကြပါတယ်ရခိုင်ဒေသခံစစ်ပေးဒုက္ခသည်ငါးဖန်းသမားတို့ကတော့ငါးဖန်းလုပ်ငန်းကိုစီးပွားအဖြစ်လုပ်ကင်တာမျိုးခွင့်ပြုမပေးရင်တော့မိသားစုစာဝန်တွေလုံလောက်ရုံလောက်တော့လုပ်ကင်စားတော့ခွင့်ပြုပေးစေချင်တယ်လို့ပြောပါတယ်
ဖြစ်နေကြတာဗျာတရားလူတွေလည်းပါဗျာကျွန်တော်လည်းဟိုမြန်မာနိုင်ငံသားပဲဟာယူဟုတ်လားဟိုကြက်ခိုင်းနေမာရီဟိုအိုင်တိုင်းတာတွေပဲခွဲရတာမလို့လားကျွန်တော်တို့ဒီကိုင်းရိုးတဲ့မှာကျွန်တော်တို့ရှားစားတယ်ပေါ့နော်ဟိုရှားစားတယ်ဆိုပြီးကျွန်တော်တို့သူတို့အစိုးရထုတ်ပြန်နေတာတဲ့ဘယ်လိုလဲတီဗီစိတ်ကနေကျွန်တော်အညီပဲကျွန်တော်တို့လုပ်နေတာပဲလေကျွန်တော်တို့တိုင်းလိုက်နေလို့ဆိုတိုင်းလိုက်နေလို့တယ်အဲကျွန်တော်ငါးပါးလောက်ဝင်နေဆုံးလို့ငါးပါးလောက်လုပ်တယ်ပဲဒါပေမဲ့ကျွန်တော်တို့လည်းခါသားကွေတော့ရှိတင်တယ်လို့ထင်တာပဲ
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA ကြပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလ13ရက်နေ့ကလက်ကျောပြန်တိုက်ပွဲတွေစတင်ခဲ့ပြီးဒီကနေ့ထိဂွားတောင်ကုန်းနဲ့အမ်းမြူနယ်တွေမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်တနည်းကြောကြတိုက်ပွဲတွေအတွင်းစစ်ကောင်စီက၄ကြောင်းနဲ့ပစ်ခတ်တာတွေမြေမြုံမိုင်းနဲ့စစ်ကြံလက်နက်တွေကြောင့်အရသာထိခိုက်သေးဆုံးမှုတွေလည်းထောင်နဲ့ချီရှိနေသလိုတိုက်ပွဲတွေကြောင့်နေရာဆုံးခွာထွက်ပြေးနေရသူ၅သိန်းနီးပါးထိရှိတယ်လို့လည်းစစ်ဘေးဒုက္ခသည်ရေဆောင်ရွက်နေသူတွေကပြောပါရခင်ဗျာ